ုနော်ရှင်ပေးပြီးတော့အင်တာဗျူးဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့ပါဆရာ။ကျွန်မလက်ဗီယိုအေကျေးဇူးတင်ပါတယ
်။ဒေါက်တာဆိုင်ခါရကဒီဗန်များနဲ့ငွေရေးတေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်။ဆရာပထမဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ပေါ့နော်။အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတက်ဖို့အတွက်ကိုဒီဗန်လုပ်ငန်းတွေဘက်ကနေပြောမှာဘလောက်ထိပံ့ပိုးကူညီမှုပေးနိုင်ပြီလို့ပြောလို့ရပါလဲဆရာ။
ကျွန်မတို့ကတော့တဖြည်းဖြည်းစနေရပေါ့နော်။နော်အဓိကကတော့ကျွန်မတို့ကော်မတီလုပ်ငန်းကိုကျွန်မပြောရင်လေ။အဲကော်မတီဆိုတာကတော့ကျွန်မလွှတ်တော်ကော်မတီဖြစ်တဲ့အတွက်နေဗန်များနဲ့ငွေရေးကြီးနဲ့ဆိုင်တဲ့ဥပဒေတွေကျွန်မတို့ကြည့်ရတယ်ပေါ့။အဲ့မှာဥပဒေ18ခုရှိပါတယ်ရှင်။ခက်လေးကိကရှိတဲ့ဥပဒေ18ခုကိုကျွန်မတို့အပြန်အလှန်လန်လန်ကြည့်တယ်ပေါ့နော်။အဓိကကမ္ဘာပိုင်ရဲ့အကြံဉာဏ်ပေးချက်ပေါ့နော်။အကြံဉာဏ်ပေးချက်အရဆိုလို့ရှိရင်ဒီနိုင်ငံတော်ပိုင်ဗန်တွေကပြုပြင်ပြောင်းလဲဖို့လိုနေပြီ။ဒါပေမဲ့ဟိုလေးခုရှိပါတယ်ရှင်နိုင်ငံတော်ပိုင်ဗန်။ဒါပေမဲ့ဒီအရေးကြီးဆုံးနဲ့နောက်တစ်ခုချင်းစီပဲပြောင်းလို့ရမယ်။ဆိုတော့ပြောင်းတဲ့နယ်ပေါ့နော်။အဲကြတော့အရေးကြီးဆုံးဖြစ်တဲ့ကျွန်တော်တို့မြန်မာလေယာဖွံ့ဖြိုးရေးဗန်ဥပဒေကိုဟိုကြည့်နေကြတယ်ပေါ့နော်။ကြည့်ပြီးဝန်ကြီးဌာနလည်းအသိဆွဲနေတယ်။နောက်တစ်ခုက Micro Finance Law လည်းရှိတယ်ပေါ့နော်။ဒီအသေးစားငွေချေးဥပဒေတွေရှိတယ်။အဲဥပဒေတွေအရာကျွန်တော်တို့ကအခု Micro Finance Institution တွေပေါ်လာတယ်ရှင်။ပေါ်လာတဲ့အခါကျတော့အဲပေါ်တဲ့အချိန်မှာကျွန်တော်တို့ဟိုပေါ့နော်။နိုင်ငံတကာပေါ့ NGO လိုမျိုးလာတာလည်းရှိတယ်။အဲပြီးလို့ရှိရင်ပြည်တွင်းရဲ့လုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့နော်။အဲလိုပေါ်လာတဲ့အတွက်ကိုကျွန်တော်တို့အသေးစားအလတ်စားလို့တောင်ပြောလို့မရအောင်ဆိုတော့เนาะအသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့เนาะအရင်တော့ဗန်နေကတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ရင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲနဲ့ဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆိုတော့ဒါတိုးတက်မှုတစ်ခုတော့ဖြစ်တယ်ပေါ့เนาะဒါပေမဲ့ကျွန်တော်တို့အများကြီးလုပ်ရအောင်ပါရှင့
်ခုနကဒီငွေချီးတဲ့အကြောင်းပြောလို့တစ်ဆက်တည်းမေးချင်တာဒီဘာမနိုင်ရမှာဒီစီးပွားရေးလှုပ်ရှင်တယ်ပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆားလှုပ်ရှင်တဲ့လူတွေအနေနဲ့ကငွေချီးဖို့ဗန်နေရနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့များသောအဖြစ်ဒီအိမ်ချမ်းမြေသူတို့ပြရမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တစ်နေ့တွင်းမှပြန်ဆက်ရမယ်ဆိုတာမျိုးဖြစ်တဲ့အခါကျတော့တကယ်တမ်းစီးပွားရေးဆားလှုပ်တဲ့လူတွေအနေနဲ့ကဒီတစ်နေ့တွင်းမှဒီချီးငွေကိုပြန်ပေးနိုင်အောင်လို့လဲပတ်ဖို့ဆိုတာပြင်ပတန်ခက်ခဲပါတယ်အဲ
့
တော့သူတို့ကဒီဗန်နေရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဗန်နေရေးစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲမှာဘာတွေကြိုးပမ်းမှုတွေရှိပါလဲရှင့
်ကျွန်မတို့ကတော့အဓိကကျွန်တော်တို့မြန်မာနိုင်ငံခုနပြောတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟို80ရာခိုင်နှုန်းလောက်ကကြီးလက်မှနေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြန်မာလေယာဖွံ့ဖြိုးရေးဗန်ပေါ့နော်မြန်မာလေယာဖွံ့ဖြိုးရေးဗန်မှားနေတာလေးတွေရှိတယ်ပေါ့နော်အဲသူကဘလို့ဖြစ်လဲဆိုရင်အမှန်မှတော့နိုင်ငံတော်ပိုင်ဗန်ဆိုလို့ရှိရင်ကျွန်တော်တို့ကစီမံကိန်းနဲ့ဗန်နိုင်ရေးဝန်ကြီးဌာနကနေပြီးပြည်ထောင်စုအစိုးရကိုစားပေါ့နော်နိုင်ငံတော်ရဲ့ကိုစားဟိုဗန်ရဲ့ဟိုအုံနာပေါ့နော်ဒီပိုင်ရှင်လိုမျိုးတဘောသူကလောက်ရမှာပေါ့လောက်ရမဲ့အစားကိုဟိုအရင်အစိုးရအထိကိုကျမတို့ကဒီစိုက်ပျိုးရေးနဲ့မွေးမြူရေးစိုက်ပျိုးရေးဝန်ကြီးဌာနအောက်မှာပဲစေမျောင်းဝန်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝန်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရချပေးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကိုဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလည်းကျမတို့ကငွေအရင်းကြီးအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့အခါကျတော့ဟိုတူဦးဟိုလယ်သမားတူဦးကိုဆယ်ဧကပဲချီးပေးတယ်ဆယ်ဧကထက်ပိုတဲ့လူကလည်းဆယ်ဧကစာပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာသီအလိုက်ချီးတာဖြစ်တဲ့အခါကျတော့နော်လက်တောင်တူလယ်သမားတွေကငွေဟိုပေါ့တီးနံပေါ်တဲ့အချိန်မှာသူကငွေကိုပြန်ဆရတော့မယ်ဆိုတဲ့အခါကျတော့တီးနံဈေးမတက်ခင်မှာရောင်းထုတ်လိုက်ရတာမျိုးပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဒီတောင်တူလယ်သမားတွေအတွက်စိုက်ပျိုးရေးခန္ဓာကလူတွေအတွက်ကိုဒီဟိုပေါ့အကျိုးပြုတာနည်းတယ်ပေါ့အတိုးအားဖြင့်တော့နည်းတယ်ဒါပေမဲ့အကျိုးပြုတာနည်းတယ်ပေါ့နော်အခုကျတော့ဥပဒေတစ်ခုလုံးမှပြင်ရတာပါရှင်ပြင်ရတော့ကျမတို့ကတော့ဒီ fundamental ပေါ့ဒီအခြေခံအချက်လက်တွေဥပဒေကိုပြင်လိုက်လို့ရှိရင်ဒီ operate လုပ်ရတာကောင်းသွားမယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံတကာကဗန်လို့နိုင်ငံတကာဥမာ Chaika တို့လိုမျိုးပေါ့နော်နိုင်ငံတကာဖွံ့ဖြိုးရေး agency တွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်နောက် two step လုံးတွေလုပ်လို့ရတယ်လို့အဲ့လိုမျိုးအဲ့ဒီကျမတို့စပြီးတော့မှလေဒီဥပဒေကစပြီးခွင့်ပြုပြီပေါ့ပြီးလို့ရှိရင်ခုနပြောသလိုတနစ်ဆိုတဲ့ဟာစားဖို့လေတနစ်ဆိုတဲ့လုံးစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနစ်ချင်းငွေပြီးလို့ရှိရင်နှစ်တူဆိုတာ၄နှစ်ထိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းဆိုင်တာလိုမျိုးဟာစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စတွေပေါ့နော်ကျွန်းဆိုင်တာလိုမျိုးနောက်ဟို rubber လိုမျိုးဒီဆက်မှုတင်းနံဆိုင်တာပေါ့နော်ပြီးလို့ရှိရင် coffee တို့လိုတရက်တရက်တို့လိုပေါ့နော်စသဖြင့်ဒါတွေကိုစိုက်ဖို့လဲ ဟိုပါပါသွားတယ်ပေါ့မွေးမြူရေးအတွက်လည်းပါသွားတယ်ဆိုတော့ဒီ site ပြောရင်းနဲ့ပတ်သက်လို့မွေးမြူရေးနဲ့ပတ်သက်လို့ supply chain ကြီးတစ်ခုလုံးကိုငွေချီးပေးဖို
့ဟို
ပံ့ပိုးပေးနိုင်တဲ့ဟာလုပ်နေပေါ့
အခုမြန်မာနိုင်ငံမှာစီစီးပွားရေးလုပ်နေတဲ့သူတွေတော်တော်များများနဲ့ပြောရင်လက်ရှိမြန်မာနိုင်ငံစီးပွားရေးကတက်နေတယ်လို့ပြောပါရဲဆို
တော့
စီးပွားရေးပညာရှင်တယောက်လည်းဖြစ်တဲ့ဒေါက်တာသက်ခိုင်အနေနဲ့ပေါ့နော်ဒီတက်နေတဲ့စီးပွားရေးကနေရှေ့ကိုထိုးဖောက်ပြီးတော့သွားနိုင်ဖို့အတွက်ကအဓိကချက်ချင်းလုပ်ဖို့လိုအပ်နေတာဘာလို့ပြောနိုင်ပါလဲရှင
်ချက်ချင်းလုပ်တဲ့နာပါလဲဆိုရင်ကျွန်တော်တို့ public procurement reform လုပ်တင်တယ်ဟိုအရှိဆိုးရရဲ့အားနည်းချက်လို့ပြောလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တယ်ဒါပေမဲ့အချင်းပြက်ချစားမှုကိုမထိန်းနိုင်ခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့အချင်းပြက်ချစားမှုကိုထိန်းဖို့ဆိုရင်ဒီလိုမျိုးဟိုနိုင်ငံတော်ရဲ့စီမံကိန်းကြီးတွေကိုလုပ်တဲ့အချိန်မှာဒီ public procurement reform လုပ်မှသာလျှင်ဒါလည်းကျမတို့ကဒီဟာကိုထိန်းနိုင်မယ်။ဘော်လုံးပွဲဥပမာနဲ့ပဲပြောမယ်နော်။တကယ်တမ်းကျသူတို့တွေကဒါလေ့ကျင့်ပြီးသားအားကစားသမားတွေဖြစ်တယ်။ဒါပေမဲ့အရှိတိုင်လူကြီးကရော့တိရော့ရဲ့ထိန်းချောင်းခဲ့တဲ့အချိန်မှာသူတို့လည်းစီကန်းဖောက်ပြီးကစားခဲ့တယ်ပေါ့။ဒါပေမဲ့သူတို့ကအစင်းသင်းဖြစ်နေတာ။အဲဘော်လုံးသမားစကားနဲ့ပြောရင်ဒီနောက်လူကလည်းလူသစ်တန်းကလည်းမတက်သေးတဲ့အချိန်မှာလူသစ်ကလည်းမတက်သေးဘူးလူဟောင်းကိုလည်းမတော်ဘူးဆိုတော့အခြေအနေမျိုးမှာအခုကျမတို့ကရောက်နေရပေါ့နော်ရောက်နေတဲ့အခါကျတော့ကျမတို့ကဒီအခုဒိုင်လူကြီးကပြောင်းသွားပြီ
နော်
ဒိုင်လူကြီးပြောင်းပြီးတော့ဒိုင်လူကြီးကနေစီးနဲ့ကန်းနဲ့ချက်ချက်မမကစားရင်ခုနလေ့ကျင့်ပြီးသားအကစားသမားတွေကစီးကန်းနဲ့ပြောင်းပြီးကစားလိုက်လို့ရှိရင်ဒါတွေကတိုင်းပြည်အတွက်တိတ်ကိုအကျိုးရှိတဲ့စီးပွားရေးအင်အားစုတွေဖြစ်မှာပေါ့နော်အဲ့ဒါကြောင့်မလို့ကျမဘာအဓိကလုပ်ရမှာလဲဆိုလို့ရှိရင်ဒီ public procurement reform ကိုလုပ်ရမယ်လုပ်ပြီးရင်တကယ်ကိုတမာတမာကြကြတကယ် ethical ethical conduct နဲ့ပေါ့နော်တေချာလုပ်ပြီးလို့ရှိရင်တေချာလုပ်ပြီးလို့ရှိရင်ဟိုပုဂ္ဂလိကခန္ဓာလည်းဖွံ့ဖြိုးတိုးတက်တယ်အလုပ်ကံခွင့်လန်းလည်းရှိတယ်ပြီးနိုင်ငံမှာအစိုးရကနေပြီးတော့မှပြည်သူကိုဖြည့်ဆည်းပေးရမယ်ဒီ infrastructure တွေလည်းတိုးတက်တယ်အဲ့လိုမျိုးလုပ်ရမယ့်အခြေအနေလို့ကျွန်မထင်တယ်ရှင
်အဲ့လိုကိုခုနဟိုအကြံပြုခဲ့တဲ့လိုမျိုးဖြစ်ဖို့တကယ်တော့လက်တွေ့ဖြစ်ဖို့အတွက်ကကြတော့ဘလို့အခက်အခဲတွေရှိနေလဲအဲ့လိုလက်တွေ့တကယ်အကောင့်ထဲပေါ်လာဖို့အတွက်ပေါ့ဘယ်လောက်ထိအချိန်ပေးရမယ်လို့ထင်ပါလဲ
ဆိုတော့ကျွန်မတို့ကတော့လွှတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျွန်မတို့ကလွှတ်တော်ဆိုတာပြောပဲပြောရတာလေနောက်ပြောပဲပြောရတယ်ကျွန်မတို့ကိုယ်တိုင်ထလို့လို့မရဘူးဆိုတဲ့ခါကျတော့နောက်ပြောရတာမှအချိန်ကန့်အသတ်နဲ့ပြောရတော့တခါလေကိုပြောစင်တာကိုအချိန်နည်းနည်းအတွင်းမှာပြောရတာပေါ့နော်အဲ့ကျတော့ဘာလဲဆိုလို့ရှိရင်ဒီအစိုးရအနေနဲ့လွှတ်တော်ကအတန်ကိုဘလောက်လေးလေးနက်နက်နားထောင်လဲပေါ့မို့တည်းအဲပြီးလို့ရှိရင်နားထောင်ပြီးလို့တကယ်လက်တင်ခံနေဆိုလို့ရှိရင်လေဒီအကောင့်ထက်ဖော်ဖို့လို့အတွက်ဘလောက်ဟိုစိတ်အားထက်သန်လဲပေါ့နော်ဒါဘလောက်လက်တင်ခံလဲပေါ့နော်အဲ့ဒါပေါ်လဲမူတည်တယ်တကယ်အကောင့်ထက်ဖော်တာတော့အစိုးရဖြစ်တယ်ပေါ့နော
်ဆိုတော့တက်ခါရဲ့ဒီအတွေ့အကြုံရဆိုလို့ရှိရင်အခုလိုမျိုးလွတ်တော်မှာခုနလိုအကြံပြုဆွေးနွေးချက်တွေကိုအစိုးရဘက်ကဘလောက်ထိအလေးနဲ့ထားပြီးတော့တုံ့ပြန်ခဲ့တာတွေ့ရလဲရှင
့်လက်တလို့တော့ကျွန်မမြင်တာတော့ကျွန်မတို့လွတ်တော်မှာလွှတ်တော်ကတော့ဝန်ကြီးဌာနရဲ့အလိုလိုက်နေရတဲ့သဘောရှိတယ်ဆိုလို့ရှိရင်ဝန်ကြီးဌာနကနေမလုပ်ပေးနိုင်သေးရင်လွှတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွှတ်တော်ကအတင်းဖိပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရကပြန်ညှာနေရတဲ့သဘောပေါ့နော်အဲ့လိုမျိုးအချိန်လေးတော့ဖြစ်နေရှင်ဒါဘာပဲပြောတာနဲ့တကယ်အကောင့်ထက်ဖော်တာဆိုအကောင့်ထက်ဖော်တာအများအားပိုခက်တာပဲလေဆိုတော့ကျမတို့ကတော့ပြောကြတဲ့လူတွေပေါ့နော်ကျမတို့ပြောကြတဲ့လူတွေဆိုတော့အဲ့လိုမျိုးသဘောတော့ရှိတယ်နည်းနည်းလွှတ်တော်ကနေဟိုလွှတ်တော်ကနေပြီးတော့မှအစိုးရညှာနေတဲ့ဟိုကာလလို့ကျမယူဆတယ်ယူဆဒါပေမဲ့စိုးရင်ချက်ကဘာလဲဆိုရင်ဒါကအတိုင်းတာအချိန်အတိုင်းတာတစ်ခုပဲဖြစ်တဲ့ ਨੇ ဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာကိုတကယ်ပြောင်းသွားတော့လူသစ်တန်းတက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော
်
ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ်သွားရင်တော့ဒီဒီမိုကရေစီအသက်ဝင်မှုဟိုရော့နေသွားပြီလို့ရှိရင်ဒီ rubber stamp parliament ပေါ့နော်အဲ့လိုကြီးဖြစ်သွားမှလည်းကျမတို့စိုးရင်နဲ့ရှင်
အဲ့တော့အဲ့လိုမျိုးမဖြစ်အောင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပို့ပြီးတော့အားထုတ်ပြီးတော့တက်တိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်တယ်လို့ပြောနိုင်ပါလား
ဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုပါပေါ့ကိုယုံကြည်တာကိုလှုပ်ရဲရမယ်လေအယုံကြည်တာကိုကိုလှုပ်ရဲရမယ်ပြောရဲရမယ်အဲဒါပေမဲ့တော့လေဟိုကိုထင်တာကြီးလျှောက်ပြောတာမျိုးမဟုတ်ဘဲနဲ့ပညာရှင်စံစံဒါမှမဟုတ်တကယ်ဟိုပေါ့နော် evidence နဲ့ပေါ့နော်သက်သေတကာရအထောက်အထားနဲ့တကယ်ဟိုဒီ statistics တွေ figure တွေဒါမှမဟုတ်အမြင်ပြမှာတကယ်ဖြစ်နေတာတွေတော့ကျမတို့ကတော့ပြည်သူရဲ့အတန်ပေါ့နော်ကျမတို့ဟိုပြောဖို့လိုတယ်ရှင့်
Not the cool lady, little alley, the end of the soya, golden lady, and Yazoo Pit, little dog today, never a soya, and the soya pinny a cajaro, the soya never be the cuckoo, a little goes a layer, taupia dinner, so your lodorema, a pomwin lily, a lucene, taupia way, a chinney or she lash.
A little chinney or she, driving me a party, a chicken, a chicken or she, and a bono. So Lucia, Jamara, Ubri, Yaro, Lutoara, Ubri, Ni, Lepani, driving me, party dreamer, or party dreamer, or ဒီကိုအစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြစ်ဖြစ်နိုင်တာပေါ့နော်အဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာလာပေါ့နော်ပါတီကလာကြတယ်ပါတီတစ်ခုမဟုတ်တစ်ခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်ရပြီပြည်သူကိုယ်စားလှည့်ဖြစ်ပြီဆိုတဲ့အချိန်မှာပြည်သူကိုကိုစားပြုတဲ့အတောင်ကျမတို့ကပြောပိ PPP ควบ loyal opposition ပေါ့ non loyal opposition ဆိုတော့ကိုယ့်ပါတီကတက်တက်အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းကြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျမတို့ကဘေးကနေဝိုင်းပြီးထိန်းချောင်းချမှတ်တယ်လို့ပေါ့နော် ဒီ loyal opposition ဆိုတော့ဒါကတော့လက်ခံတယ်ပေါ့နော်ဒါပေမဲ့တော့ကျမတို့ကဒီမိုကရေစီရေချိန်လည်းနှိမ်သေးတယ်တော့တက်တန်းလည်းနှုတ်သေးတဲ့အခါကျတော့ဒါမျိုးလေးတွေကတော့ရှိတယ်ရှင်ကြိုက်ခြင်းမကြိုက်ခြင်းပေါ့
အဲ့ဒါကြောင့်မလို့ကျမကတခါလေးပြောတယ်ဟိုကြိုက်ခြင်းမကြိုက်ခြင်းနဲ့မှန်ရင်းမှားခြင်းမတူဘူးပေါ့နော်မတူဘူးအကွက်တိမတူဘူးမတူတဲ့အခါကျတော့ဒီမှန်မိမဲ့ကြိုက်ခြင်းမှလည်းကြိုက်မှာဟိုဒါမဲ့ဟိုမဟုတ်တာပြောနေပေမဲ့ဟိုကိုအကြိုက်လိုက်ပြီးပြောရင်ကြိုက်ရင်လည်းကြိုက်မှာပေါ့နော်အဲ့ကျတော့ကျမတို့ကတော့ကိုယ်စားလှယ်တယောက်ချင်းစီတတ်သိရှိဖို့လိုပါပေါ့အားလုံးကတော့တကယ်တမ်းတော
ကျွန်တော်တို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုသိပြီးတော့မှတောင်းတယ်ကျွန်မဘာလို့တစ္ဆာရှိရမှာလဲဆိုဒီတိုင်းပြည်နဲ့လူမျိုးပဲတစ္ဆာရှိရမှာကျွန်မကတော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးအတွက်ပဲလုပ်ရမှာအဲ့ဒါကျွန်မကတော့အမြင်ရှင်းရမှာပေါ့နော်ကိုယ်စားလှယ်တယောက်ရှင်းစီကကိုဆုံးဖြတ်ပြီးဝင်လာပြီဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ
တော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွတ်တော်ကိုယ်စားလှယ်ရောလွတ်တော်ရဲ့အများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြအောင်လို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိပြီပေါ့သိတဲ့လူတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော
်ဆိုမေးစင်တော့အဲ့လောက်ပါပဲအဲ့လောက်
ဟုတ်ကဲ့
ဖြေပေးတာလည်းအများကြီးကျေးဇူးတင်ပါတယ်